ဟုတ်ကဲ့ဗျာကျေးဇူးတင်ပါတယ်ဟုတ်ကဲ့ဗျာအခုဒီမကြရမှာကျင်းပမဲ့ညီလာခံကဒေါ်ဆန်းစုကြည်ဦးဆောင်ကျင်းပမဲ့27ရာစုပင်လုံညီလာခံအတွက်လေဘယ်လောက်များအရေးကြီးပါလဲခင်ဗျာ
27ရာစုပင်လုံညီလာခံအတွက်အရေးကြီးတယ်ဆိုတာချက်ဒီကျွန်တော်တိုင်းရင်းသားပေါ့နော်ဒီအားလုံးအတွက်အရေးကြီးတယ်လို့ပြောရင်ပိုမှတ်မယ်ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့27ရာစုပင်လုံဆိုတော့ဒီကျွန်တော်တို့အားလုံးစုစည်းပြီးတော့အနာဂတ်ဖက်ဒရယ်ဒီမိုကရေစီနိုင်ငံအတွက်ဟိုအစည်းအဝေးတစ်ခုကျင်းပကြမယ်ဆိုတဲ့သဘောကျွန်တော်တို့ EU ဘက်ကအဲ့လိုနားလည်တာပေါ့လေအဲ့တော့ဒီအစည်းအဝေးအတွက်ဟိုအရေးကြီးတယ်ဆိုတော့တနိုင်ငံလုံးအတွက်ဟိုအရေးကြီးတယ်လို့ပြောချင်တဲ့သဘောဖြစ်ပါတယ်အဲ့တော့ရှေ့ဟိုကျွန်တော်တို့နိုင်ငံရဲ့ဖက်ဒရယ်နိုင်ငံကြီးကိုဘယ်လိုတည်ဆောက်ကြမလဲဟိုဘယ်လိုစုစည်းကြမလဲဆိုတဲ့အပိုင်းတွေကိုအဓိကထားပြီးဆွေးနွေးကြမယ်နောက်27ရာစုပင်လုံအစည်းအဝေးကြီးမှာလည်းကျွန်တော်တို့ဒီမှာရရှိထားတဲ့သဘောတူညီချက်တွေအမြင်တွေကိုတင်ပြမှာဆိုတော့အားလုံးအရေးကြီးတယ်လို့ပြောတဲ့သဘောဖြစ်ပါတယ
်ဟုတ်ကဲ့ဒီအစည်းအဝေးကတော့ဘာတွေရလဒ်တွေများထွက်ပေါ်လာနိုင်ပါလဲခင်ဗျအ
ဓိကတော့ဒီကျွန်တော်တို့အရင်ကျွန်တော်တို့ကစုတစည်းစည်းဖြစ်အောင်မလုပ်နိုင်ခဲ့တဲ့အနာဂတ်နိုင်ငံတော်မှာကစုတစည်းစည်းဘယ်လိုလုပ်ကြမလဲဘယ်လိုနေထိုင်ကြမလဲဆိုတော့အခြေခံယူဆတွေကိုတူညီမှုတစ်ခုရအောင်ကျွန်တော်တို့ဆောင်ရွက်ချင်တာဖြစ်ပါတယ
်ဟုတ်ကဲ့အပြစ်မရက်သေးတဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးဒီ27ပင်လုံညီလာခံမှာပါဝင်လက်မှတ်ရေးထိုးကြဖို့အရေးမှာအောင်အဓိကအခက်အခဲအတားအဆီးတွေကဘာတွေများဖြစ်နိုင်မလဲခင်ဗျာ
အခုကျွန်တော်တို့ကလည်းဒါအစီအဝေးမှာတရားသိရမယ်။ဘာဖြစ်လို့လဲဆိုတော့27ရာစုပင်လုံအစီအဝေးရဲ့ရေချက်ကပါလဲဆိုတော့ကျွန်တော်တို့အခုချိန်ကြီးတိတိကျကျမသိရသေးဘူး။လက်မှတ်ထိုးဖို့အတွက်ပြောတာလား။နိုင်ငံတော်တခုကိုတကယ်ငင်းချအောင်တိဆောက်ဖို့လားဆိုတာတိတိကျကျဖြစ်ရမှာပါ။အဲ့တော့လက်မှတ်ထိုးဖို့အဓိကမဟုတ်ဘဲနဲ့ကျွန်တော်နားလေတာကတော့ဒီအစီအဝေးတွေမှာကျွန်တော်ကရှေ့ကိုဘယ်လိုသွားကြမလဲ။လက်မှတ်ထိုးဖို့လိုအပ်ရင်လည်းဘယ်လိုထိုးကြမလဲဆိုတဲ့အပိုင်းကိုသွားမှာပါ။အဲ့တော့ခုနပြောလို့လက်မှတ်ထိုးဖို့မထိုးဖို့ဆိုတဲ့ဒီအကြောင်းတွေပေါ်မှာတော့ကျွန်တော်မစဉ်းစားသေးခြင်းမဟုတ်ဘူး။
ဟုတ်ကဲ့အဲ့ဆိုရင်ဒီအားလုံးလက်မှတ်ရေးထိုးပြီးရင်ကောင်းခင်ဗျမြန်မာပြည်မှာပြည်တွင်းစစ်ကတကယ်ပြီးဆုံးသွားတော့မှလားဘယ်လိုမျိုးမြင်ပါလဲခင်ဗျအ
ားလုံးလက်မှတ်ရေးထိုးပြီးလို့ရှိရင်တော့ဒီပြည်တွင်းစစ်ကြီးတစ်ခုလုံးကိုငင်းချမ်းတော့အောင်ပေါ့နော်ပြီးဆုံးသွားအောင်လုပ်နိုင်ကတော့မခက်ခဲပါဘူးဒါပေမဲ့ကျွန်တော်တို့ပြောနေတာကတော့ဒီအားလုံးပါဝင်ရမယ်ပါဝင်ရမယ်လို့ပြောတဲ့အခါမှာလက်မှတ်ထိုးတဲ့နေရာမှာအစည်းအဝေးတက်တဲ့နေရာမှာပါဝင်ဖို့တက်တဲ့မဟုတ်ပါဘူးအားလုံးရဲ့ပါဝင်မှုဟာအစင့်တိုင်းအစင့်တိုင်းမှာဆုံးဖြတ်ချက်တွေအားလုံးမှာပါဝင်ရမယ်ဆိုတဲ့သဘောဖြစ်ပါတယ်
နောက်တစ်ခုကလေဒီလက်မှတ်ထိုးပြီးရင်တော့တန်သားတွေအနေနဲ့ဘာတွေများစိန်ခေါ်မှုတွေရှိလာနိုင်မလဲခင်ဗျ
လက်မှတ်ထိုးပြီးလို့ရှိရင်တော့ဒီကျွန်တော်တို့ကဟိုကျွန်တော်တို့ရဲ့ဒီလက်မှတ်ထိုးထားတဲ့အပေါ်မှာသဘောတူညီချက်တွေအပေါ်မှာကျွန်တော်တို့ကဘလောက်အကောင့်ထည့်ပေါ်နိုင်မလဲဘလောက်စုစုစီစီနဲ့ဆောင်ရွက်နိုင်မလဲဆိုတဲ့အပိုင်းကတော့တော်တော်လေးကိုကျွန်တော်ညှိနှိုင်းယူရမယ်ပြီးလို့ရှိရင်ခက်ခဲတဲ့အပိုင်းပေါ့နော်ခက်ခဲတယ်ဆိုတော့ဒီအကောင့်ထည့်ပေါ်မှုမှာအောင်မြင်လုပ်ရမယ့်အပိုင်းကိုပြောချင်တာဖြစ်ပါတယ
်လောလောဆယ်မှာရောဒီတက်မတော်နဲ့တန်သားလက်နက်ကိုင်အဖွဲ့အစည်းတွေအကြားမှာယုံကြည်မှုဘလောက်ရှိနေတယ်လို့ပြောလို့ရမလဲခင်ဗ
ျယုံကြည်မှုကတော့အခုချိန်မှာယုံကြည်မှုရှိတယ်လို့ပြောလို့မရသေးပါဘူး။ဘာဖြစ်လို့လဲဆိုတော့ဒီကျွန်တော်တို့တနိုင်ငံလုံးပြစ်ခတ်ရေးဆေးစာချုပ်နေပုံမှာလက်မမထိုးနိုင်ကြတာမထိုးနိုင်ကြတာကဒါယုံကြည်မှုမရသေးဘူးဆိုတဲ့သဘောဖြစ်ပါတယ်
။နောက်တစ်ခုကလေဒီတန်သားလက်နက်ကိုင်ခေါင်းဆောင်တွေလိုလားတောင်းဆိုနေတဲ့ပြည်ထောင်စုတပ်မတော်မှုကိုဒီအစိုးရတပ်မတော်ဘက်ကမဖြစ်နိုင်ဘူးဆိုပြီးတော့လက်မခံရင်တန်သားတွေဘက်ကရောဘာဆက်လုပ်မလဲခင်ဗျ
။ဘာဆက်လုပ်မလဲလို့ပြောတာချက်ဒါဖြစ်အောင်ဘယ်လိုလုပ်ကြမလဲဘယ်လိုညှိမလဲဆိုတဲ့အပိုင်းကအရေးကြီးပါတယ်။အခုချိန်ကြီးတော့ဒီကာကွယ်ရေးနဲ့လုံခြုံရေးကဏ္ဍမှာဒီကိုပုံစံတစ်ခုကိုအတိအကျချမှတ်ထားတာမရှိသေးပါဘူး။အဲ့တော့တစ်ခုခုဒီချာအတိအကျချမှတ်ထားတာမရှိသေးတဲ့အချိန်မှာလက်မခံနိုင်ဘူးလို့ပြောတာချက်ဘယ်လိုပုံစံမျိုးလိုချင်တယ်လဲလို့စပြီးမှဆွေးနွေးရမယ့်အပိုင်းဖြစ်ပါတယ်
။ဟုတ်ကဲ့။အခုလိုဖြေကြားပေးတာကျေးဇူးတင်ပါတယ်ဗျာ။
ဟုတ်ကဲ့ဟုတ်ကဲ့ကောင်းပါ